မလေးရှားနိုင်ငံကနေမြန်မာနိုင်ငံသားနောက်ထပ်အရောက်တရားခုနှစ်ဆယ်ကျော်ဒီကနေ့နေရပြန်ရမှာထိမ့်သိမ်းရေးစခန်းစက်သုံးခုကလူရည်စီအကျဉ်းသားတွေပါတယ်ဆိုတဲ့သတင်းကိုပြောပြပါမယ်ကျွန်မကမအေးပါပါကိုဗစ်ကရောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ်းခံရရသူမြန်မာနိုင်ငံသားတွေကိုတရားစီစဉ်တဲ့နေရပြန်ဖို့နေရာမှာဒီကနေ့ပြန်ဝင်ရသူတွေတဲ့အကျဉ်းချပြီးသားလူတွေလည်းပါ ဒီကနေ့ကနေပြီးတော့ဖန်စီသိမ်းသိမ်းခံထားတဲ့မြန်မာနိုင်ငံသားယောက်30ပြင်ပနေပြီးတော့ဒီ passport သမားလေးပေါ့လေဆမ်းမရေးမကောင်းတဲ့လူကြီးကိုဝန်ဆောင်မိခင်ကြီးစုစုပေါင်း45ယောက်စုစုပေါင်းဆိုချင်ရင်185ယောက်ဒီညနေ3:00ကြီး MPI လေကြောင်းကြီးစင်တဲ့မြန်မာနိုင်ငံကိုပြန်သွားပါတယ်ဒီနေ့စကားနဲ့မှာတော့ဘာလို့ဝင်လိုက်ထွက်တိုင်းပဲဘာဖြစ်လို့ဆိုမနေချမှတဲ့အကြောင်းမျိုးမျိုးကြောင့်ဒီတော့နေတိုင်းမှုအထောက်ထားမဲ့လူတွေလည်းရှိနေတယ်ဒီရှိနေတဲ့အခြေအနေတော့ပြန်တဲ့လူတွေပြန်လို့ဆက်မှန်ပြီးအကြောင်းမျိုးတော့အဖန်းငါးတဲ့လူတွေထပ်အဖန်းငါးတာလေးဆိုအဝင်ထွက်တည်းပဲဖြစ်နေတာပဲ
ကဗေးကာလမှာနိုင်ငံတွင်းတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေနေရပြန်ကျင်နေဆိုရင်သတ်မှတ်ထားတဲ့ဒဏ်ကျေးငွေပေးဆောင်ရပြီးနိုဝင်ဘာလ16ရက်နေ့ကနေ၈နှစ်ဇွန်လ30အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပါတယ်။ဒါအပြင်ထိတ်တဲ့စခန်းကလူရဲစေသူတွေအမိမဲစရင်မဝင်သူတွေအနေနဲ့လည်းအလုပ်လုပ်မယ်ဆိုရင်လည်းအလုပ်ရှင်တွေကငှားရမ်းနိုင်တယ်ဆိုပြီးပြောထားပါတယ်။ဒါပေမဲ့မြန်မာအကျဉ်းသားတွေအတွက်ကတော့အလုပ်ကံရရှိရေးအတွက်အထောက်အထားတွေရရှိဖို့စောင့်ရမှာကြောင့်အခက်အခဲတွေရှိနိုင်တယ်လို့လည်းဦးစံဝင်းကပြောပြပါတယ်
။ဖင်းနေစခန်းများလူရတော့တို့ကျွန်တော်တို့ဒီအလုပ်ရရှိရေးအတွက်ကတော့အခက်အခဲတွေရှိမယ်။ပါကြောအခက်အခဲရှိမယ်ဒီလဲဆိုတော့ဒီတိုင်းအလုပ်လုပ်မယ်ဆိုရင် passport တော့ဘာလို့လိုရမလဲနောက်တစ်ခုဥပမာအဖြစ်မြန်မာနိုင်ငံသားဖြစ်မယ်ဆိုရှင်မြန်မာနိုင်ငံသားဖြစ်ကြောင်းကျွန်တော်တို့ဗတ်ပုံနေလို့အိမ်တော်စုဇင်းတို့ဒီစီလေးတော့အထောက်အထားတွေလုပ်မယ်ဒီအထောက်အထားတွေရမှသာနေဒီမှာအလုပ်လုပ်ဖို့အတွက် passport ရှောက်ရမယ်အဲ passport ရှောက်ဖို့ဆိုတာလည်းချက်ချင်းကြာလာဘူး passport တခုရတယ်မြန်မာနိုင်ငံသားစီစီရရတယ်အနည်းဆုံးက၄ခါ၆လောက်ကြာတယ်ကြာတဲ့အခါကျတော့အချိန်ညအနိုင်ပြရမယ်ဒီအဲ့တော့တို့ဒီမတိညာတို့တို့လည်းနည်းကူတဲ့တော့ရရှိမယ်လို့ကျွန်တော်မထင်ဘူးပေါ့
ထိတ်တဲ့စကန်23ခုကလူရဲစစ်မြန်မာအကျဉ်းသားတထောင်ကျော်ကိုမလေးရှားအစိုးရအစီအစဉ်နဲ့ကောမြန်မာတန်ရုံးအစီအစဉ်နဲ့ပါနိုဝင်ဘာလအတွင်းနေရပြန်ပို့ပေးခဲ့ပါတယ်ကျန်တဲ့သူတွေကိုတော့ဒီဇင်ဘာလမှာလည်းထပ်ပို့ပေးနေတာဖြစ်ပါတယ်ခမ်းမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကာယရောဂါကာလအတွင်းသောဝင်နေရေးနဲ့အလုတ်ကန်အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ရုံးမှာစည်ရင်ပေးသွင်းထားသူတထောင်ကျော်ရှိနေပါတယ်ရှင်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်။